ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေလမ်းမကြီးတွေဘဝကနေဖယ်ရှားပေးဖို့အစိုးရတောင်းဆိုထားတဲ့သတ်မှတ်ချက်မတိုင်ခင်မှာပဲဆန္ဒပြသူတွေဟာအ धिक အတားအဆီးတွေကိုဖယ်ရှားပေးခဲ့တယ်လို့သူတို့နေရာယူထားတဲ့အ धिक စကန်တစ်ခုကနေစတင်ထွက်ခွာပေးနေပြီဖြစ်ပါတယ်ဒီမိုကရေစီလှူလာတဲ့ဆန္ဒပြသူတွေဟာတနင်္ဂနွေနေ့မှာမြို့လယ်အစိုးရရုံးချုပ်တွေရှိရာကိုသွားတဲ့လမ်းတွေပေါ်ကအတားအဆီးတချို့ကိုဖယ်ရှားပေးခဲ့ပြီးသူတို့ကိုယ်တိုင်လည်းစကန်ချထားတဲ့အဲ့ဒီနေရာတွေကနေထွက်ခွာပေးခဲ့ကြပါတယ်ဒါပေမဲ့ဆန္ဒပြသူတချို့ကထွက်မသွားပဲဆက်ပြီးနေဖို့ပြောဆိုကြတာမို့ဆန္ဒပြသူတွေကြားသွေးကွဲတဲ့အရေးအယောင်တွေလည်းတွေ့နေရပါတယ်။ဟောင်ကောင်ကဆန္ဒပြမှုအခြေအနေဟာတနင်္လာနေ့အစောပိုင်းမှာညင်သက်နေတာကိုတွေ့ရပြီးကျောင်းသားတွေကတော့လူပေါင်းထောင်ထောင်ချီပြီးတရင်တစ်ပတ်ကျော်စုဝေးဆန္ဒပြခဲ့တဲ့စီးပွားရေးအချက်အကျကြတဲ့နေရာကတခြားဆန္ဒပြစခန်းတွေကနေထွက်မသွားဘူးဆိုပြီးတင်းခတ်နေကြတာပါ။ဆန္ဒပြကျောင်းသားတွေနဲ့ဆွေးနွေးမှုတွေဆက်လုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းရင်ခံလိုက်တဲ့ဟောင်ကောင်အတွင်းဝန်ချုပ်ကာရီလမ်နဲ့တရားဝင်ဆွေးနွေးမှုတွေလုပ်နိုင်ဖို့အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေတယ်လို့ကျောင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ခင်ဗျာ။